ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကောတောင်းမြို့နယ်ကကျေးရွာတစ်ချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းနိုင်ငံနဲ့ထပ်ပြေးလာရသူ2ရက်အတွင်း200ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်မှုကြောင့်ရသားသူသေဆုံးခဲ့တယ်လို့လည်းဆိုပါတယ်ထိုင်းချီဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်းမြို့နယ်အတွင်းမှာရှိတဲ့မလီဝမ်ကျေးရွာနဲ့ခမောက်ကြီးချောင်းဝါတို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတာပါစက်တင်ဘာလ19ရက်နေ့ကစီအောင်ချန်နယ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်လာချိန်အတွင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထောင်ထားတဲ့မိုင်းတွေနစ်မိရာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေအတွင်းအရက်သားတဦးသေဆုံးခဲ့ရတယ်လို့ဘေးလွတ်ရာအိမ်နီးနားချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သူဟာလည်းမနေ့ကနဲ့ဒီနေ့နှစ်ရက်အတွင်း200ကျော်လောက်ရှိတယ်ဆိုပြီးဒေသခံတဦးကပြောပါတယ်တောင်မြို့နယ်အတွင်းကျေးရွာတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းတွေခွဲပြီးဝင်ရောက်လာနေသလိုပြစ်ခတ်မှုတွေရှိတာကြောင့်ဒေသခံတွေအခုလိုမျိုးဘေးလွတ်ရာကိုထွက်ပြေးနေကြရတာဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကလည်းအခုလိုပြောပါဗျ။ဒီ
သူတို့တွေနေတဲ့ရွာတွေကိုအခြေချရာရွာပေါ့နော်။မလိဝန်၊ချောင်းဝါဆိုတဲ့နေရာတော့သိရတယ်။အဲ့ဒီရွာတချို့မှာစစ်ကြောင်းနဲ့ကြောင်းနဲ့ဆက်ကဆာနေစစ်ကြောင်းဝင်ပြီးတော့ရဲတန်းပြစ်ခတ်မှုတွေရှိရပေါ့နော်။အဲ့ဒီပေါ်ကနေပဲကျွန်တော်တို့သိထားရတယ်။အဲ့ဒီစစ်ကြောင်းပေါ်ကနေပြီးတော့ရွာသား30ခန့်ကဒီခိုင်းဖက်ကိုခက်ပြေးလာတယ်ဆိုတဲ့အခြေအနေလေးသိရတယ်ဗျာဟုတ်ဒီမနေ့ဆိုရင်ခုလက်ရှိအခြေအနေထိကလေရာကျော်နေတယ်ဆိုတဲ့အခြေအနေခက်ပြေးလာတယ်ဆိုတဲ့အခြေအနေလေးသိရတယ်ဗျာဟုတ
်ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းကော့တောင်းမြို့နယ်မလီဝမ်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒေသခံ100ကျော်လောက်ဟာထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြရပါတယ်ရှင်